လာမယ့်နှစ်အတွက်အာဆီယံကဥက္ကဋ္ဌဖြစ်လာတော့မှာပေါ့အာဆီယံရဲ့လူ့ခွင့်ရေးအစီအစဉ်နဲ့မြန်မာအကြတဲ့ကိုဖြည့်ရှင်းရမှာမလေးရှားနိုင်ငံရဲ့ခေါင်းဆောင်မှုကတော့ကြက်ကြတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဗောကာထက်ကဂျော်လာ၄ရက်နေ့ကပြောလိုက်ပါတယ်မလေးရှားဝန်ကြီးချုပ်ဒေါက်တာဆာရီအန်ဝါအီဘရာဟင်နဲ့လည်းအင်္ဂါနေ့ကမဟာမင်းကြီးကကွာလာလာမှုပါတွေ့ဆုံခဲ့တယ်လို့မလေးရှားနိုင်ငံတော်ပိုင်းဘာနာမတ်တရင်ကဆိုပါတယ်ဘာနာသိပြီးသုံးတဲ့အကြောင်းမှာပြည်တွင်းဆစ်ချောက်ဒုက္ခတဲ့သုံးတန်းကြောခဲ့ပြီးမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုအရေးပါပါလိုအပ်နေတယ်လို့မဟာမင်းကြီးရဲ့ကြေညာချက်မှာပြောပါတယ်မလေးရှားနိုင်ငံဟာမြန်မာနိုင်ငံမှာဆစ်အာနာသိန်းတာကိုပြင်းပြင်းထန်ထန်ဆန့်ကျင်ခဲ့ပြီးရိုဟင်ဂျာတွေအပေါင်းအဝေးမြန်မာနိုင်ငံကဒုက္ခသည်တွေလက်ခံထားခဲ့တာကိုလည်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုဖြည့်ရှင်းဖို့အာဆီယံပေါ်မြင့်မြင့်မာမာမျှော်လင့်နေကြကြောင်းအရက်သားတွေကိုအကာအကွယ်ပေးပြီးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိုထိတ်တမ်းမှထားမှဖြစ်တယ်လို့မြန်မာနိုင်ငံရဲ့အခြေအနေအရေးပေါ်ဖြည့်ရှင်းဖို့လိုတာကိုလည်းမျက်ခြေမပြတ်ဖို့လိုကြောင်းလူခွင့်ရေးမဟာမင်းကြီးကကြေညာချက်မှာပြောပါတယ်